America နိုင်ငံအတွင်းဖြစ်ပေါ်နေတဲ့စီးပွားရေးကြဆင်းမှုနဲ့ငွေကြေးဖောင်းပွားမှုကိစ္စတွေအတွက်စိုးရိမ်ပူပန်စရာမရှိကြောင်းသတင်းပတ်အတန်းကြားပြောဆိုပြီးတဲ့နောက်သမ္မတဂျိုးဘိုင်ဒန်ဟာကြားကာလရွေးကောက်ပွဲရက်နီးကပ်လာတဲ့အချိန်မှာဒီမိုကရေစီစနစ်ဟာတိုက်ခိုက်ခံနေရတယ်လို့ပြောကြလိုက်ပါတယ
် You know American democracy under attack because the defeated former president of the United States refused to accept the results of the 2020 election.
အဲယူကော့ပွဲမှာသူရှုံးနေခဲ့တယ်ဆိုတာကိုလက်မခံလို့တဲ့အတွက်အမေရိကန်နိုင်ငံရဲ့ဒီမိုကရေစီစနစ်ဟာတိုက်ခိုက်ခံရပါတယ်။တမရဟောင်းဟာလူတို့ရဲ့သဘောဆန္ဒကိုလက်ခံဖို့ညှဉ်းဆန်နေပါတယ်။သူရှုံးခဲ့တယ်ဆိုတာကိုလက်မခံနိုင်မှုဖြစ်နေပါတယ်။သူဟာအာဏာကိုအလွဲသုံးစားလုပ်ခဲ့ပြီးတိုင်းပြည်အပေါ်သစ္စာရှိရမယ်စားသူအတွက်ပဲလုပ်ခဲ့သူဖြစ်ပါတယ်လို့တမရဘိုင်ဒန်ကပြောတော့တာပါ။အမေရိကန်ပြည်ထောင်စုမှာဂျာကာလာလွတ်တော်ယူကော့ပွဲတွေကျင်းပဖို့6ရက်ပဲလိုတော့တဲ့အချိန်မနေ့နိုဝင်ဘာလ2ရက်နေ့ကဝါရှင်တန် DC မြို့မှာပြောကြားတဲ့မင်ကွန်းအတွင်းမကြသေးခင်ရက်ပိုင်းအတွင်းကအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ခင်မွန်းဖြစ်သူနေအိမ်မှာရိုင်းနေခံခဲ့ရတဲ့ကိစ္စကိုဥပမာပေးပြီးသမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့လိန်လေပြောဆိုမှုတွေကြောင့်နိုင်ငံရေးမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်လာရတယ်ဆိုတာကိုထောက်ပြပြောဆိုခဲ့ပါတယ်။ဒါအပြင်နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ဂျာကာလာယူကော့ပွဲမှာ2020ယူကော့ပွဲရလကိုလက်မခံဘဲသမ္မတဟောင်းထရမ့်ရဲ့လိန်လေပြောဆိုမှုတွေကိုယုံကြည်နေတဲ့ကိုယ်စားလှယ်လောင်း300လောက်နိုင်ငံတော်မှာဝင်ရောက်ရှင်ပြိုင်ကြဖို့ရှိနေတာကြောင့်ဒီလူတွေသာရွေးကောက်တင်မြှောက်ခံခဲ့ရရင်တန်းပြီအခက်တွေ့နိုင်တယ်လို့မက်ဆန္ဒရှင်တွေကိုသမ္မတဂျိုးဘိုင်ဒန်ကမင်းကွန်းကနေမှာပြောကြားခဲ့ပါတယ်။အခုချိန်ထိအမေရိကန်မက်ဆန္ဒရှင်28တန်းခန့်ကကြိုတင်မဲတွေပေးပြီးကြပြီဖြစ်ပါတယ်ခင်ဗျာ။